မွန်ပြည်နယ်ကြိုက်ထုတထုံဘီလင်းဘတ်ဒီမှာဘကိုးတိုင်းဝေါ်မြို့နယ်ကနေထွက်လာတဲ့စစ်ကောင်စီရင်တန်းကို KLLA ကရင်အမျိုးသားလွတ်မြောက်ရေးတပ်နောက်ပြီးတော့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကမေလ10ရက်နေ့တနေ့တည်းမှာပဲတိုက်ခိုက်မှု3ချိန်လုပ်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်
။ကရင်မျိုးသားအစည်းအရုံးရဲ့လက်အောက်ခံတပ်တွေဖြစ်တဲ့ KNLA ကရင်အမျိုးသားလွတ်မြောက်ရေးတပ်တပ်မဟာတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာမွန်ပြည်နယ်ကြိုက်ထုံတထုံဘီလင်းဘက်တွေမှာမေလ10ရက်နေ့မနက်7နာရီကျော်အချိန်လောက်ကတည်းကစစ်ကောင်စီရင်နန်းကို3ချိန်ခြုံခိုတိုက်ခိုက်မှုမိုင်းခွဲမှုတွေလုပ်ခဲ့ကြောင်းတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထုကအခုလိုပြောပြပါတယ်
။ဒီဝန်ပကထလာတဲ့ဟာမှာကျွန်တော်တို့ဒီမြန်မာ7နာရီကျော်ကျော်မှဖြစ်တာ KMA မြန်မာနေပြီးတော့ဒီကင်းစပိုးကြီးပါမော်အင်မိုကြီးကအဝင်သားလေးမှာခြုံခိုပြီးတော့တိုက်ခိုက်တာမှတမဟာဒီတိုင်ရင်တုံးပေါ့နော်မအဲ့လာကြတော့တိုင်ရင်တုံးပက်ကနေတိုက်တာမှတိုင်ရင်တုံးကနေပြီးတော့ချုံခုတိုက်ခိုက်တာမှခတ်ထွက်လာတဲ့ခါကျတော့အဲ့ခတ်ထွက်လာတဲ့ချိန်မှန်းကုန်းထောက်ရက်ကြီးရောအုံနာလေးမှထပ်ပြီးတော့ကျင်းတမဟာဒီတိုင်ရင်မြစ်ခွဲမြစ်ကနေပြီးတော့ဘင်းကြီးကြီးကကွေအဖွဲပေါ့နော်မပတ်စားဖားနေပူပေါင်းပြီးတော့ခတ်တနိုင်ရေးဆက်မြစ်မှာပိုင်းဆွဲတယ်လူကားမြတ်ကြီးပြတ်သွားတယ်ပေါ့မှပြီးတော့တော့မှတနင်္ဂနွေ50မှာမှသူတို့ဆက်ထွက်လာတဲ့ရင်နှင်းကိုပြီးရင်အထွတ်တောင်ကလေးကြီးရွာနာမှာထက်မှန်မိုင်းဆွဲတိုက်ခိုက်တာကတော့အနည်းငယ်သာပဲဖြစ်နေမှာမကျင်ကြီးကြီးပေါ့နော်ပြီးရင်မှတော့တိုက်တာကတိုက်ထူကတော့တကယ်မှအလုံးစုစုပေါင်းပေါင်းစုလာတော့
ဒေသခံတွေပြောတာကတော့မေလ10ရက်နေ့မနေ့ကတည်းကပဲခူးတိုင်းဝေါ်မြို့ကနေထွက်လာတဲ့စစ်ကောင်စီက10စီးကျော်ပါတဲ့ရင်နှန်းကြီးဟာမွန်ပြည်နယ်ထဲမှာကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူပေါင်းတပ်တွေရဲ့ခြုံခိုတိုက်ခိုက်မှုတွေခံခဲ့ရတယ်လို့ဆိုပါတယ်။မိုင်းခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီရင်နှန်းတွေအပြည့်စည်ရှိတယ်လို့လည်း KNU ဘက်ကပြောပါတယ်။စစ်ကောင်စီဘက်ကတော့အခုလိုမျိုးစစ်ရင်နှန်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာတွေတော့မရှိသေးပါဘူး။ဝေါ်ကြိုက်ထုတ်ကာလမပေါ်မှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဟာမကြာခဏပစ်ခတ်မှုတွေလည်းရှိနေပါတယ်။ဒီလဇန်းလုံးကလည်းစစ်ကောင်စီတွေတက်ဆွဲထားတဲ့အင်ကဘိုကျေးရွာကကင်းစကန်တစ်ခုကို KNU ဘက်ကတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကတော့တပ်မတစ်ထိန်းချုပ်နယ်မြေအတွင်းစစ်ကောင်စီတက်ဆွဲထားတဲ့ 6K နဲ့ဝင်းတာပန်စခန်းတွေကိုဖယ်ရှားပေးဖို့ကရင်မျိုးသားကာကွယ်ရေးတပ် KNDO ဘက်ကတောင်းဆိုခဲ့ပေမဲ့ဖယ်ရှားပေးတာမရှိဘဲ CA ရတင်းမာလာခဲ့ပြီးစစ်ကောင်စီနဲ့နယ်ကြားဆောင်တပ်တွေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါလေကြောင်းတိုက်ခိုက်မှုတွေနဲ့ရွာတွေကိုလက်နက်ကြီးကြီးစံတွေချက်ရောက်တဲ့အတွက်မုံနဲ့ကရင်ပြည်နယ်နယ်စပ်ကကြေးရွာပေါင်း10ရွာလောက်ကဒေသခံ1000လောက်ဟာမလ23ရက်နေ့ကစပြီးဒီကနေ့ထိအိုးအိမ်တွေကိုပစ်ပြီးအခုချိန်ထိထွက်ပြေးတိမ်းရှောင်နေရပါတယ်ဒါအပြင်အဲ့ဒီဒေသကကြေးရွာသားတွေကိုစစ်ကောင်စီတပ်တွေနဲ့နယ်ကြားဆောင်တပ်တွေကဖမ်းဆီးခေါ်ဆောင်သွားတာပေါ်တာဖြစ်အုံပြူတာတွေလည်းလုပ်ခဲ့တယ်ဆိုပြီးတရင်လူ့အခွင့်အရေးအဖွဲ့ကပြောဆိုခဲ့ပါတယ်ရှင်